မလေးရှားနိုင်ငံမှာမြန်မာနိုင်ငံသားနောက်ထပ်တဦးမိမိကိုယ်ကိုအဆုံးစီရင်မှုဖြစ်ခဲ့ပါတယ်။ကိုဗစ်အရေးပေါ်ကာလအတွင်းအခုလိုအဆုံးစီရင်သူ15ဦးထိရှိလာပါပြီ။ဒီသတင်းကိုတင်ပြပေးပါမယ်။ကျွန်မမအေးမှာပါ။မလေးရှားနိုင်ငံမှာကပ်ရောဂါကာလအခက်အခဲကြုံနေရတဲ့မြန်မာနိုင်ငံသားတွေကပိတ်မိသူတချို့နေရပြန်ခွင့်ရနေရတာရှိနေတယ်လို့ဖမ်းဆီးခံရတာတွေလည်းရှိနေတာပါ။ဒီထဲမှာမိမိကိုယ်ကိုအဆုံးစီရင်သူတွေလည်းထပ်တိုးလာနေပါတယ်။စက်တင်ဘာလ13ရက်နေ့မှာတော့မွန်ပြည်နယ်ပထုံမြို့နယ်ထဲကအသက်22နှစ်အရွယ်လူငယ်တဦးမိမိကိုယ်မိမိအဆုံးစီရင်မှုထပ်ဖြစ်ခဲ့တာကြောင့်အခုဆိုရင်အဆုံးစီရင်သူ15ဦးထိရှိသွားပါပြီ။တိတ်ဆုံးသူနဲ့ပတ်သက်လို့မလေးရှားနိုင်ငံမြန်မာတန်ယုံကအလုသမားတန်ရာရှိဦးအောင်စောမင်းကအခုလိုပြောပြပါတယ်
။လာတာကတော့ပလဲအောင်ကြီးအေဂျင်စီရလာတာ။နာမည်ကဟန်စင်မင်းနဲ့
မိမိကိုယ်ကိုအဆုံးစီရင်သူဟာမလေးရှားနိုင်ငံမလက္ကာမြို့မှာအလုပ်လုပ်ကင်နေတဲ့တရားဝင်အလုပ်သမားတဦးဖြစ်ပြီးအသက်22နှစ်အရွယ်ကရင်တိုင်းရင်းသားတဦးဖြစ်ပါတယ်။သူ့ရဲ့နာရေးကိုတော့မလေးရှားနိုင်ငံမလက္ကာမြို့မှာရှိတဲ့ဓမ္မယရနာလူမှုကူညီရေးအဖွဲ့နဲ့ကိုနီကာရှင်မြန်မာပရိသတ်အသင်းတို့ကကူညီပေးခဲ့ကြတာပါ။ဆေးရုံမှာရောက်ရှိနေတဲ့ဓမ္မယရနာလူမှုကူညီရေးအဖွဲ့ကတာဝန်ရှိသူတဦးဖြစ်တဲ့ကိုမျိုးချစ်ကတည်ဆုံးသူလူငယ်နဲ့ပတ်သက်လို့အခုလိုပြောပြပါတယ်။
ဘလို့ဖြစ်တယ်လဲဆိုတော့သူကအလောက်ကနေပြန်လာတာခေါင်းတနိုင်မှာပြန်လာတယ်ပြန်လာပြီးတော့မှဒီချက်ပြုတ်စားတောက်ပြီးတော့မှဖုံးပြောနေတယ်ပြောတယ်ဗမာကြီးကဖုံးဆက်တော့လုံးအင်တန်လန်နေကျန်တဲ့လူတွေအိတ်သွားတော့အချိန်မှာသူကအိတ်အင်တန်ရေချိုးကန်းထဲမှာသူ့ကိုယ်တိုင်ဆွဲချိုးချသေးသွားမလေးရှားရဲကိုကိုဗစ်ကမနေ့ကရောက်လာတယ်ရောက်လာပြီးတော့အခုရင်ဝဲရုံပို့ဒီကောင်ရောက်မှအခုကျွန်တော်ထိုင်ဆောင်နေတော့ဆရာဝန်မလာသေးလိုင်းလက်မှတ်တူအောင်သူယောဂဆစ်ဆဲပြီမော်ပါတော့
ဟုတ်ကဲ့ဟုတ်ကဲ့
အဲ့ဒါမလာသေးလို့ထိုင်ဆောင်နေ
စက်တင်ဘာလ12ရက်နေ့တော့မလေးရှားနိုင်ငံမြန်မာတန်ယုံကမလေးရှားနိုင်ငံမှာပိတ်မိနေတဲ့မြန်မာနိုင်ငံသား190ကျော်ကိုလည်းနေရပြန်ပို့ခဲ့ပါတယ်။ဒီထဲမှာကိုဝင်ဆောင်နေကျမရေးမကောင်းသူတွေနဲ့ထိတ်သိမ်းရေးစခန်းတွေကအကျဉ်းသားတချို့လည်းပါဝင်နေဆိုပြီးအလုသမားတန်ရာရှိဦးအောင်စောမင်းကပြောပါတယ်
ကိုဝင်ဆောင်ကတော့40လောက်ပါတယ် CI ကတော့ခင်မကတော့6ယောက်9ယောက်လောက်ရှိတယ် CI နဲ့
ဟုတ်ကဲ့
ကန်နေရလူပါပါတယ်ဒီတစ်ခေါက်ကန်နေရ2ယောက်လားမသိပါဘူးဟုတ်အချိန်လေးစကန်မှာပါတယ်ဟုတ
်ကမန်းချင်းမြန်မာနိုင်ငံသား5သိန်းခွဲလောက်လွတ်လွတ်ကန်နေတဲ့မလေးရှားနိုင်ငံမှာကပ်ရောဂါကာလကန့်သက်ချက်တွေကြောင့်အလုတ်ကန်တဲ့စားဝတ်နေရေးအခက်အခဲတွေကြုံနေရတာပါကပ်ရောဂါကာလအခက်အခဲတွေကြားထဲမှာပဲမြန်မာနိုင်ငံသားတွေကပုဂ္ဂိုလ်ကိုအဆုံးစီရင်ခဲ့သူ15ဦးရှိခဲ့တယ်လို့နေရပြန်ဖို့တရားမဝင်နီးလန်းတွေကနေကျိုးပန်းရာကနေဖမ်းဆီးခံရသူတွေလည်းအများအပြားရှိနေပါတယ်ရှင်ကျမမအေးမှာပါ